အမေရိကန်ပြည်ထောင်စုမှာသတင်းသုံးပတ်ထဲဝင်လာပြီးဖြစ်တဲ့အစိုးရလုပ်ငန်းလေပတ်မှုတချို့ရပ်ဆိုင်းထားရတာကိုအဆုံးသတ်စေဖို့နဲ့အစိုးရချီးယူနိုင်တဲ့ငွေကြေးပမာဏတိုးမြင့်ရေးအတွက်ဘယ်လိုမျိုးဆောင်ရွက်ကြမလဲဆိုတာကိုအထက်နဲ့အောက်လွှတ်တော်ကောင်းဆောင်တွေကြားမှာဆက်ပြီးတော့ညှိနှိုင်းနေကြပါတယ်။အစိုးရအတွက်ဒီဇင်ဘာလ15ရက်နေ့အထိအသုံးစရိတ်ပေးဖို့နဲ့ဖေဖော်ဝါရီလ9ရက်နေ့အထိအစိုးရချီးငွေပမာဏယာယီတိုးမြင့်ရေးအစီအစဉ်ကို Republican တွေအများစုဖြစ်တဲ့အောက်လွှတ်တော်ကတင်ပြပါတယ်။သူတို့အစီအစဉ်အရအဆိုရင်သမ္မတဘရက်အိုဘားမားရဲ့လူတိုင်းတက်နိုင်မဲ့ကျန်းမာရေးဆောင်ရှောက်မှုဥပဒေသစ်အပေါ်မှာအပြောင်းအလဲတွေရှိမှာဖြစ်ပါတယ်။အထက်လွှတ်တော်ရဲ့အစီအစဉ်ကတော့အစိုးရလုပ်ငန်းတွေကိုပြန်လည်လည်ပတ်စေပြီးတော့အစိုးရချင်းငွေကိုယာယီတိုးမြင့်ကအစိုးရအသုံးစရိတ်ဖြတ်တောက်ရေးကိုညှိနှိုင်းဖို့ဖြစ်ပါတယ်။ဘလို့ဆောင်ရွက်မှုမျိုးမှမဆိုကျန်းမာရေးဆောင်ရှောက်မှုဥပဒေသစ်ပြင်ဆင်ရေးကိုထည့်သွင်းတဲ့ကိစ္စကိုအထက်လွှတ်တော်ဒီမိုကရက်တွေကလက်မခံပါဘူး။ဒီမိုကရက်တွေဘက်ကကန့်ကွက်နိုင်ပြီးတော့သမ္မတကဗီတိုအာဏာသုံးပယ်ချနိုင်တဲ့ဥပဒေကြမ်းကို Republican တွေကစဉ်းစားပြီးတော့ဒီအထက်လွှတ်တော်ရဲ့ဆောင်ရွက်မှုတွေကိုနှောက်ယှက်နေတယ်လို့အောက်လွှတ်တော်လူနည်းစုခေါင်းဆောင် Democrat အမတ် Nancy Pelosi ကဆွဆွဲပါတယ်။ဘလို့ပဲဖြစ်ဖြစ်သမ္မတ Obama နဲ့ဆွေးနွေးခဲ့ပြီးတဲ့နောက်မှာ American အစိုးရအနေနဲ့တင်နေတဲ့အကြွေးတွေကိုအချိန်မီပြန်ဆက်နိုင်ဖို့အစိုးရချီးယူနိုင်မဲ့ငွေပမာဏတိုးမြင့်နိုင်မယ်လို့အကောင့်ဘက်ကမြင်တဲ့အကြောင်း Ms. Pelosi ကပြောပါတယ်ရှင်။